ရုရှားနိုင်ငံရဲ့မိဖက်အိန္ဒိယနိုင်ငံဟာအမေရိကန်နိုင်ငံနဲ့ပါဆက်ဆံရေးတိုးတက်နေတဲ့အတွက်ယူကရိန်းအချက်အသေးမှာတန်တမာရေးရအခက်အခဲဆုံးအခြေအနေနဲ့ရင်ဆိုင်နေရပါတယ်။ယူကရိန်းကိုကျူးကျော်နေတဲ့ရုရှားရဲ့လုပ်ရပ်အပေါ်ရှုံချဖို့နဲ့အရေးပေါ်ကုလသမဂ္ဂထုတ်တွင်ညီလာခံခွဲယူဖို့ကိစ္စနဲ့ရမှာလဲအိန္ဒိယကမဲမပေးပဲကြားနေခဲ့တာပါ။တရုတ်နိုင်ငံနဲ့အိန္ဒိယဆက်ဆံရေးတင်းမာလာချိန်သူ့ဖက်ကရပ်တည်ပြီးတော့လက်နက်ရောင်းချပေးခဲ့တဲ့မိဖက်ရုရှားကိုပစ်ပယ်လိုက်တာမျိုးမဖြစ်ချင်တာကြောင့်အိန္ဒိယကအခုလိုအခက်တွေ့နေတာလို့နိုင်ငံရေးသုံးသပ်သူတွေကပြောပါတယ်။ဒါပေမဲ့လည်းတရုတ်ကိုရင်ဆိုင်ဖို့အနောက်မဟာမိတ်တွေလိုအပ်နေတာကြောင့်လည်းအိန္ဒိယအစိုးရအနေနဲ့ယူကရိန်းအရေးမှာခုလိုကြားနေဖို့အခက်တွေ့နေရတာလို့စောင့်ကြည့်သူတွေကသုံးသပ်ပါတယ်။ရုရှားစီကလက်နက်65ရာခိုင်နှုန်းလောက်ဝယ်ယူနေရပြီးသူ့ကိုအားကိုးနေရတယ်ဆိုပေမဲ့တရုတ်ကိုရင်ဆိုင်ရေးရေရှည်ကြည့်မယ်ဆိုရင်တော့အနောက်မဟာမိတ်တွေလိုအပ်တယ်လို့ New Delhi မြို့က Observer Research Foundation မဟာဗျူဟာနယ်သုတေသနဌာနအကြီးအကဲ Harsh Pan ကပြောပါတယ်။ရုရှားအရေးကုလသမဂ္ဂအဖွဲ့ဝင်တွေတညီတညွတ်တဲ့တုံ့ပြန်မှုလို့ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းခဲ့ပေမဲ့လို့အိန္ဒိယကမဲမပေးဘဲနဲ့ကြားနေခဲ့တာပါ။New Delhi မြို့မှာရှိတဲ့ရုရှားတန်ယုံကတော့ဒါဟာအိန္ဒိယရဲ့လွတ်လပ်မျှတတဲ့ရည်တိချက်ဖြစ်တယ်ဆိုပြီးကြိုဆိုခဲ့ပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအလုံးအနေနဲ့တိုင်းပြည်တစ်ခုရဲ့အချုပ်အခြာအာဏာကိုလေးစားမှုရှိဖို့ရုရှားအနေနဲ့တန်တမာရေးစကပိုင်းစီပြန်သွားရုံကလွဲပြီးတော့တခြားရွေးချယ်စရာနေလာမရှိဘူးလို့အိန္ဒိယအစိုးရကတော့တွယ်ဝိုက်စွာဝေဖန်ခဲ့ပါတယ်။